Welcome to the Voice of America in Burmese.
လာမ်နေခင်ပါရှင်ပြီးအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထိုင်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်နိုဝင်ဘာလ4ရက်စနေနေ့မနေ့ဖက် VOA စီစဉ်တွေစတင်နေပါပြီ။ဟန်တိုမီတာ24/30တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။ကျမခွန်ယူပါခုမနေ့စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကြော်ကြော်သိမ်းတဲ့အတူကြီးညာပေးမှာပါ။အမေရိကန်သမ္မတကသူ့ရဲ့အာရှခီးစင်ကိုတောက်ချန်နေမှာစတင်လိုက်ပြီးဖိလစ်ပိုင်မှာအရှိအာရှထိပ်တီးညီလာခံတက်ဖို့တည့်တိုးနေမယ်လို့ပြောကြလိုက်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာကစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတိဥ္တမအဖွဲ့ယာယီအကြီးအကဲကပြောကြလိုက်ပါတယ်။အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမတ်ရှန်နန်ဟာမြန်မာဒုက္ခသည်ကြီးအပါအဝင်ဒေသရင်းအရေးကိစ္စတွေဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်ကိုတွားရောက်တော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါ။မှခွန်ရီ
ကောင်းပါပြီရှင်။အခုမှနားဆင်ရမယ့်စီစဉ်တွေထဲမှာမြန်မာအရေးကိုလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြစ်ခွင့်တားဆီးချက်ကိုဖယ်ရှားရေးကိုပါထည့်သွင်းဖို့အကြောင်း
။ And those solutions are essentially political.So that refugees and displaced can safely and in a dignified manner.
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်။တစ်ဆက်တည်းကောက်ဆက်ပဇာမှာရောက်နေတဲ့ဒုက္ခသည်တွေကကလေးတော်များများဟာအသက်အန္တရာယ်ကိုချိန်ချောက်နိုင်တဲ့အထိအဟာရဓာတ်ချွတ်တဲ့နှုံမြင့်နေတဲ့အကြောင်းနဲ့အတူတခြားဒေသတွင်ထိတ်တန့်ရောက်နေတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်တက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပါမယ်ရှင်။
အမေရိကန်သမ္မတဒေါ်လာထရမ့်ဟာတောက်ကြနေမှာသူ့ရဲ့ဆက်နှစ်ကြာအာရှခီးစဉ်ကိုစတင်လိုက်ပါပြီ။ဒီခီးစဉ်အတွင်းအရှိအာရှထိပ်တီးညီလာခံကိုတက်အဖို့အတွက်ဖိလစ်ပိုင်မှာတည့်ရတိုးပြီးနေမှာဖြစ်ကြောင်းပြောပါရတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမယ့်အာဆီယံအမေရိကန်ထိပ်တီးဆွေးနွေးပွဲကိုတက်ရောက်ပြီးနောက်တစ်နေ့မှာကျင်းပမယ့်အရှိအာရှထိပ်တီးဆွေးနွေးပွဲကိုတက်ရောက်မှာမို့အရင်စီစဉ်ထားတာနဲ့တည့်ရပိုးပြီးနေမယ်လို့သမ္မတကပြောပါရတယ်။ဒီအစည်းအဝေးမှာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုပြောကြားဖို့ရှိတဲ့အပြင်မြောက်ကိုရီးယားအရေးကိုလည်းပြောမယ်လို့သမ္မတထရမ့်ကပြောပါရတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုမကြာသေးခင်ကမှတွားရောက်ခဲ့တဲ့ဒုသမ္မတမိုက်ပန်ဆာတော့အမေရိကန်အာဆီယံဆက်ဆံရေးဟာမဟာဗျူဟာကျတဲ့ဆက်ဆံရေးဖြစ်ကြောင်းနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာသာမကအာရှပစိဖိတ်ဒေသတစ်ခွန်လုံးအတွက်အာဆီယံကလုံခြုံမှုနဲ့ကျေးဇူးချမ်းသာမှုကိုမြှင့်တင်ပေးခဲ့တယ်လို့ပြောပါတယ်။စက်တင်ဘာလကမှသမ္မတရဲ့အာရှခီးစဉ်နဲ့ပတ်သက်ပြီးသမ္မတအင်ဂျူကကြေညာရမှာထရမ့်အစိုးရအဖွဲ့အဓိကကြီးမှန်းချက်ကဒေသရင်းထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်ရင်းမြောက်ကိုရီးယားရဲ့ချင်းချောက်မှုရန်ကိုတိုက်ဖြတ်ဖို့အတွက်တကဘာလုံးရဲ့အကူအညီရအောင်လှုံ့ဆော်မှုဖြစ်ကြောင်းပြောပါတယ်။သမ္မတရဲ့အခုခီးစဉ်အတွင်းပထမဆုံးမြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေဖြစ်တဲ့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်တယ်လို့တောင်ကိုရီးယား၊ဂျပန်နဲ့ဗီယက်နမ်နိုင်ငံတွေကိုလည်းတွားရောက်ဖို့ရှိပါတယ်။
ဖေရှားခံလဲရတဲ့စပိန်နိုင်ငံကတလန်ဒေသခေါင်းဆောင်ကဒီဇင်ဘာလမှာပြန်ချင်းပါမယ့်ယူကော့ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ပြောလိုက်ပြီးလိုအပ်မယ်ဆိုရင်သူအခုပုန်းကုန်နေတဲ့ဘယ်ဂျီယံနိုင်ငံကနေမဲဆွေစည်းဝေးကိုလှမ်းလုပ်မယ်လို့ပြောပါတယ်။ဒီဇင်ဘာလနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ယူကော့ပွဲမှာကိုယ်စားလှယ်လောင်းဖြစ်ဝင်ပြိုင်ဖို့သူအစီအစဉ်ဖြစ်နေပြီလို့ကတလန်ကန်ဆောင်ခေါင်းဆောင်ကာလက်စ်ပူဒီမွန်ကဘယ်ဂျီယံနိုင်ငံပိုင် RDBG ရုပ်သံလွှင့်သတင်းဌာနကိုတောက်ကြနေကပြောတာပါ။ကျွန်တော်တို့ဟာဖြန့်ကျက်လွှမ်းခြုံတဲ့ကမ္ဘာမှာနေထိုင်ကြတာမို့ဘယ်နေရာကနေမဆိုမဲဆွေစည်းဝေးလုပ်လို့ရပါတယ်လို့သူကဆိုပါတယ်။ကတလန်ဒေသကိုလွတ်လပ်ရေးညင်ညာခဲ့တာမှာပူဒမွန်ပါဝင်ခဲ့တဲ့ခံကဏ္ဍနဲ့ဆက်ဆက်ပြီးသူ့ကိုဖမ်းဆီးရေးနိုင်ငံကဖမ်းဝရတစ်ခုကိုစပိန်တရားသူကြီးတူကထုတ်ပြန်ပြီးတော့မယ်လို့ခံမှန်းထားကြချိန်မှာပဲပူဒမွန်ကရွေးကောက်ပွဲကိစ္စပြောတာပါ
ဆိုမာလီယာမြောက်ပိုင်းမှာရှိတဲ့အိုင်အက်စ်စစ်တေးကျော်တွေကိုပြစ်မှတ်ထားပြီးအမေရိကန်ကတောက်ချန်နေမှာလေတောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။အာဖရိကတိုက်အမေရိကန်စစ်ဌာနချုပ် AFRICOM ကတောက်ချန်နေညနေပိုင်းထုတ်ပြန်တဲ့ကြေညာချက်မှာလည်းအမေရိကန်တပ်တွေကအိုင်အက်စ်အကြမ်းဖက်အဖွဲ့ကိုလေတောင်းတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့ရမှာအကြမ်းဖက်သမားအများပြားတေးဆုံးကြောင်းအတည်ပြုပါတယ်။အသေးစိတ်တရားဖို့လုပ်နေတယ်လို့လည်းပြောပါတယ်။ဒဇီတပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရပတ်လန်ဒေတာမှာရှိတဲ့ကန်ဒလာမျိုးကအကြီးကဲကတော့သူ့မျိုးနဲ့ကီလို60လောက်ဝေးတဲ့ဆစ်တေးကျော်ရဲ့အခြေဆိုင်စခန်းဖြစ်တဲ့ဘူကာရွာကိုဒုံးကျည်အများပြားထိမှန်ခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ IS အဖွဲ့ခေါင်းဆောင်အဘူဘေကာဘက်တာလီကိုတစ်ဆတ်ခံတဲ့အယ်ရှဘပ်တရားဟောဆရာဟောင်းရှိတ်ခ်အမွန်မန်ဟာဆိုမာလီယာအရှိမြောက်ပိုင်းက IS ဆစ်တေးကျော်လူလာတဲ့အဖွဲ့ကိုဦးဆောင်တာဖြစ်ပြီးသူ့ကိုအမေရိကန်နိုင်ငံခြားရေးဌာနကအကြမ်းဖက်သမားဖြစ်သတ်မှတ်ထားတာပါ။
ဒီလိုစီးပွားနေတဲ့ဆောက်မှာ IS အစွန်ရောက်တွေထိချုပ်ထားတဲ့အထက်ကနောက်ဆုံးကြံနေသေးတဲ့အဓိကမျိုးကြီးနှစ်မျိုးကနေ IS အဖွဲ့ကိုတောက်ကြံနေကတိုက်ထုတ်လိုက်ပါပြီ။ Euphrates မြဝန္ဒကနေဇာရပြတဲ့နေရာတွေကိုတပ်ဖွဲ့တွေကတိုက်ခိုက်ပြီးရှင်းထုတ်လိုက်တာပါ။စီးပွားနိုင်ငံဒါယာအဲဇောမျိုးနဲ့အီရတ်နိုင်ငံအယ်ခိုင်မျိုးတွေမှာတပြိုင်တည်းဝင်တိုက်လိုက်တဲ့အတွက် IS အဖွဲ့ရဲ့မျိုးပြအခိုင်အမာနေရာတွေလက်လွတ်လိုက်ရပြီဖြစ်ပါတယ်။ Tajo, IS to Tinsu Tan in Asulu, Nezer Shop Pian Jen, Nami Jinjin Li Vishibarore. Taya Azoma, IS Aquia Gonson, Yungtan and Tanaju, Lelulaya Rajo, a jumper water of the Luya Dugu, Nunjan and Tiga or Ilu, Serious Taga Tinabari. You have a Chamaro, Elkanu Naga, Nezer Shakiku, Iratapuriga, Tinsu like a pea, Nai Gandu Mabe, Yugu, Pianti Laitaba. Elkanu, Sanjin, a chain to Dinjan Tingere, Taporia Luz on Jaku, Ura Wunijo, Haida Abadi, Chiju Josubari. LKMU Babalidi Darima, IS Asunyo Tonga Jenny Di Elu, American Sipak Jovari.
You American Diam Nepal Mabada Sisinigu, Malecha Naigani Kunanai T, Lidomida Dozane, Kiluhax Koton Ninga, Lidomida Lise, Kiluhax Kole Totonia, Lidomida Lise She, Kiluhax Chakti Shingane. Dutiya nai wa ma line la mita 190 kilohertz 1500 ru ga ni thon ne pe ni ba de shin.
EU American tang ga ma na khin thalin rue ko set le chin nya ni ba de. Myanmar nangan ga yakhain ti ne yin ne patat pe kula tamaka apwe ji ga yo nangan daga atai wain ga ba sait she ti khan cha bo. Kula tamaka san yan ti u tan apwe ya yi a ji ga ga chat da pri ni ma pan cha lai ba de. Yakhain ti ne ye a chin ni ha Myanmar so a bain chou ban hmu ye yat lat tin ne ti ngain ne bet ko u ti pi yue ya ni de lo. Kula tamaka san yan ti u tan apwe ya yi a ji ga Wu Hai Tao ga Kula tamaka long chong yin kaung si ko pyo cha lai da phit ba de. Yakhain ti ne ma chong twin ya de pyatana ha tamain ne chi pi lu myo yi ba da yi rin ne set nwe ni de. Shou thwe de pyatana phit pi mya pya la de ma tu kwe pya hmu rin ne. Pati phak ka ri ha aei data ma ka la cha shi so phit bwa ni da phit chang le Wu ga pyo ba de. Akhu chain ma Myanmar ne Bangladesh a su wa ri ga doukha de pyatana ko hni nai tan nen hmu rin ne a phit sha bo chou sa ni cha da phit pi di lo chain ma Kula tamaka ne naingan daga atai wai ni ne sait shit shi tha cha bo ne di pyatana ko kaung mon so
ဖြစ်ရှင်းနေအောင်မြန်မာနိုင်ငံအတွက်ပြုသဘောထောက်ဆောင်တဲ့အထောက်အကူတွေပေးပြီးပူးပေါင်းလှုပ်ဆောင်ကြဖို့လဲဟူကပြောကြားခဲ့တယ်လို့တိအဆိုကဆင်ဝါသတင်းမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံကြီးဌာနနိုင်ငံရေးဆိုင်ရာဒုလထောက်နိုင်ငံကြီးဝန်ကြီးသောမတ်စ်အေရှန်နိုဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီလူလင်္ကာနိုင်ငံတို့ကိုနိုဝင်ဘာလ9ရက်နေ့ကနေ9ရက်နေ့ထီတော်မယ်လို့အမေ အစိုးရတာဝန်ရှိသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာဒီလင်ကနိုင်ငံကိုလံမှုမျိုးကိုခီးဆက်ပြီးအဲဒီမှာလဲအမေရိကန်ဒီလင်ကပူးပေါင်းဆောင်ရွက်ဆွေးနွေးပွဲကိုပူးတွဲဦးဆောင်ခြင်းပါမှာဖြစ်ပါတယ်။လူဦးရေဒုက္ခသည်နဲ့ရှေ့ပြောင်းနေထိုင်ရင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆိုင်မွန်ဟန်ရှောဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ရလဲမြန်မာနိုင်ငံခီးစဉ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးစစ်ပြီးအဲဒီမှာရောက်နေတဲ့ဒုက္ခသည်တွေအတွက်အမေရိကန်ပေးတဲ့အကူအညီရဲ့တက်ရောက်မှုတွေကိုဆက်စစ်လေ့လာတာလူသားချင်းစာနာမှုအကူအညီပေးတာတိုးတက်စေဖို့နီလန်ရှောက်ဖွေတာအပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆန်ကလည်းသမ္မတဒေါ်နယ်ထရမ့်နဲ့အတူဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်ခီးစဉ်တွေမှာအတူလိုက်ပါပြီးတဲ့နောက်ဒူမာလာ15ရင်းနေမှာမြန်မာနိုင်ငံကိုသွားမယ်လို့သတင်းထုတ်ပြန်ထားပါတယ
်။ကနေဒါအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တဲ့မကြာသေးခင်ကမှခန့်အပ်တာခံခဲ့ရတဲ့ဘော့ဘရီဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်ဆန်းစစ်လေ့လာဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်။ကနေဒါနိုင်ငံအွန်တာရီယိုပြည်နယ်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့ဘော့ဘရီဟာဘင်္ဂလားဒေ့ရှ်ဆိုင်ရာကနေဒါတန်မတ်ကြီးပါပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုကူဆောင်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုတွားရောက်มาဖြစ်ပြီးတောက်ကြနေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကိုရောက်ရှိလာတာဖြစ်ပါတယ်။မစ္စတာရေးနဲ့အဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပြီးစနေနေ့မှာတော့ကောက်ဆက်ဘဇားကဘလူးခါလီဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတန်ထရူဒိုကအောက်တိုဘာ23ရက်နေ့မှာမစ္စတာရေးကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်ခန့်အပ်လိုက်တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့အဲ့ဒီဒေတာအရင်းနဲ့ပတ်သက်ပြီးတန်တမန်နည်းလမ်းနဲ့ထိတွေ့ဆက်ဆံမှုအပြင်ကနေဒါနိုင်ငံဘက်ကဘလူးအကူအညီပေးတယ်နဲ့ဆိုတာကိုဝန်ကြီးချုပ်ကအကြံပေးရမှာဖြစ်ပါတယ်။တွေ့ရှိချက်တွေကိုအစီရင်ခံစာတင်သွင်းဖို့ Mr. Ree Season နဲ့ January လအထိဒီတာဝန်ကိုသူထမ်းဆောင်အောင်မှာဖြစ်ပါတယ်။အခုလို Mr. Ree ကိုခန့်အကြောင်းကြီးညာခဲ့တာနဲ့တစ်ချိန်တည်းမှာပဲကနေဒါအစိုးရကအဲ့ဒီဒေတာအတွက်လူသားချင်းစာနာမှုအကူအညီဖြစ်တဲ့နောက်ထပ်ဒေါ်လာ12တန်းထပ်ပြီးပေးဖို့ကတိပေးခဲ့တဲ့အတွက်ကနေဒါကစုစုပေါင်းဒေါ်လာ25တန်းပေးလို့မှာဖြစ်ပါတယ်
။မြန်မာနိုင်ငံပါအဝင်ကမ္ဘာတဝန်းမှာခွဲခြားဆက်ဆံခံနေရဘေးဖယ်ထုတ်ထားခံရတပ်ဖြတ်ခံနေရတဲ့တန်ပေါင်းများစွာသောနိုင်ငံတွေကိုနိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေခံစားခွင့်ပေးဖို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအဖွဲ့ကအစိုးရတွေကိုတောင်းဆိုလိုက်ပါတယ်။နိုင်ငံမဲ့ဖြစ်မှုဒါစီချောချရေးနဲ့ပပျောက်စီရေးကမ္ဘာတဝန်း10နှစ်ကြာလှုပ်ဆော်စည်းရုံးမှု3နှစ်ပြည့်နှစ်ပတ်လည်မှာကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံ UNHCR က နိုင်ငံတကာအကောက်အွယ်ပေးရေးဌာနကညွှန်ကြားရမှုကာရိုဘက်ချလော်ကအဲဒီလိုတောင်းဆိုလိုက်တာပ
ါ Myanmar has a nationality law it outlines categories of persons that are considered to be citizens of Myanmar
မြန်မာနိုင်ငံမှာနိုင်ငံသားအဖြစ်ဘယ်လိုလူမျိုးတွေကိုသတ်မှတ်တယ်ဆိုတာကိုပြဋ္ဌာန်းထားတဲ့ဥပဒေရှိပါတယ်အဲဒီအထက်မှာရိုဟင်ဂျာတွေမပါဝင်ပါဘူးဒါကြောင့်ဩရင်စုံထပ်ပြီးရတာကိုဖြေရှင်းဖို့အတွက်ဒီပြဿနာကိုလည်းဖြေရှင်းဖို့လိုပါတယ်။ဩရင်စုံထပ်ပြီးရခြင်းရဲ့တကယ်အရင်းခံအကြောင်းတစ်ခုကိုခိုင်တွယ်ဖြေရှင်းရပါမယ်လို့ယူနီစီယာကကာရိုဘက်ချလော်ကပြောသွားတာပါ။ဖက်မတ်ချက်တွေနဲ့ကန့်ညီတဲ့နိုင်ငံမဲ့လူနည်းစုတွေကိုနိုင်ငံသားဖြစ်အသိမှတ်ပြုရေးလှုပ်ဆောင်ဖို့ကလေးတွေကိုသူတို့မျိုးဖွဲ့ရတိုင်းပြည်ရဲ့နိုင်ငံသားဖြစ်သတ်မှတ်ဖို့နဲ့ဘယ်တိုင်းရင်းသားဘယ်လူမျိုးစုဆိုတာတွေကြောင့်လူတွေကိုခွဲခြားဆက်ဆံတဲ့ဥပဒေတွေနဲ့လုံထုံလုံနည်းတွေကိုပဲဖြတ်ဖို့ယူနီစီယာကအစိုးရတွေကိုတိုက်တွန်းထားပါတယ်။I belong ဆိုတဲ့စီယုံလို့ဆိုရလို့ရှောင်းမှုလွန်ခဲ့တဲ့၃နှစ်မှာစတင်ကလေးကဆိုရင်နိုင်ငံသားဖြစ်မှုကိုလျှော့ချတာမှာတိုးတက်မှုတွေရှိထားပါတယ်ခင်ဗျာ
စနေနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်တင်လို့ကြေညာပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နာဆင်ကြရပါမရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံနေရရင်ပြန်နိုင်ရေးအဓိကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြစ်ခွင့်ပေးဖို့ဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။နိုင်ငံမဲ့တွေအဖြစ်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိခဲ့တာကြောင့်လုံခြုံရေးကောင်စီအနေနဲ့မြမအရေးဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြစ်ခွင့်ပိတ်ပင်တားဆီးတဲ့ချက်ကိုဖယ်ရှားရေးကိုပါထည့်သွင်းဖို့လုံခြုံရေးကောင်စီကိုသူကအလေးနဲ့တိုက်တွန်းခဲ့တာပါ။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
ကြတဲ့ပရင်းနေကလုံခြုံရေးကောင်စီမှာနိုဝင်ဘာလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကကမကဋ္ဌပြုကျင်းပတဲ့ကမ္ဘာဒုက္ခသည်များအရေးဆိုင်ရာဆွေးနွေးပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်နိုင်ဖို့ကိစ္စအလေးပေးတင်ပြသွားပါတယ
်။ In Myanmar, security and the establishment of respect for human rights and the rule of law in Rakhine State.
ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့အတွက်မြန်မာနိုင်ငံမှာချမ်းသာလုံခြုံရေးရှိဖို့လူ့အခွင့်အရေးတွေကိုလေးစားအောင်ထည့်ဖော်ဖို့နဲ့တရားဥပဒေစိုးမိုးဖို့အစရာတွေဟာမရှိမဖြစ်ဦးစားပေးရမယ့်ကိစ္စတွေဖြစ်ပါတယ်။နိုင်ငံမဲ့လူဝင်ကြဒုက္ခသည်တွေအတွက်နိုင်ငံသားဖြစ်ရေးအခြေအနေတိုးတက်မှုရှိဖို့အင်မတန်အရေးကြီးပါတယ်။ဒီပိုင်းထဲမှာပဲလူမှုအတိုင်းအဝိုင်းတွေပြန်လည်တင်ပြရေးနဲ့သူတို့အားလုံးဖွံ့ဖြိုးမှုအကျိုးရလဒ်ကိုတန်းတူညီမျှခံစားနိုင်မယ့်ရင်းနှီးမြှုပ်နှံမှုလုပ်ငန်းစရာတွေကိုလည်းတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးပါတယ်။
ရိုဟင်ဂျာဒုက္ခသည်ရေသူ့အနေနဲ့အဓိကတင်ပြရတဲ့အကြောင်းရင်းမှာဒီအချက်တဲကြီးဟာလက်ရှိအချိန်မှာအလွတ်အလွန်စိုးရိမ်ပွဲရအလားအလာဖြစ်ဖို့လမ်းကြောင်းစီကိုဥတီသွားနေလို့ဖြစ်ကြောင်းမစ္စတာဂရန်ဒီကဆိုပါတယ်။ဒါအပြင်ဒုက္ခသည်တွေနေရရင်းကိုလိုလိုလားလားလုံလုံကြုံကြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့ဆွေးနွေးပွဲတွေကို UNHCR ဘက်ကကူညီပံ့ပိုးပေးဖို့အသင့်ရှိနေကြောင်းလုံခြုံရေးကောင်စီကသူကတင်ပြခဲ့ပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပြုဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖီလီပိုဂရန်ဒီကသတင်းတောက်တွေကိုအခုလိုပြောပါတယ
် For people to go back and for this return to be sustainable you need to address the very complex issue of citizenship without that
ဒုက္ခသည်တွေနေရရင်ပြန်ဖို့နဲ့သူတို့ပြန်နိုင်အောင်အသေးချာဆောင်ရွက်ပေးဖို့အတွက်ချုပ်ထွေးလာတဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာအချက်ကိုဖြည့်ဆည်းဖို့လိုအပ်ပါတယ်ဒါကိုဖြည့်ရှင်းမပေးနိုင်ဘဲနဲ့ဒုက္ခသည်တွေပြန်ဖို့ဆိုတာမသေးချာမရေရာဖြစ်နေပါမယ်။ဒီတားဆီးပိတ်ပင်ထားတဲ့အချက်ကိုဖယ်ရှားမပေးဘူးဆိုရင်ပြန်မယ်ဆိုတဲ့ဒုက္ခသည်အရေးအတွက်သတိသာသာရှိလိမ့်မယ်လို့ကျွန်တော်မမြင်မိပါဘူး။သူတို့တွေဟာဒုက္ခသည်တွေအဆင့်တောင်မဟုတ်ပါဘူး။နိုင်ငံမဲ့ဒုက္ခသည်တွေဖြစ်တယ်လို့ကျွန်တော်တို့မကြာခဏပြောနေတာပါ။
အဖွဲ့အစည်းရဲ့လုံပိုင်ခွင့်နဲ့လုံထုံးလုံနည်းအရလုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကင်တွယ်ဆောင်ရွက်ရာမှာ UNHCR နဲ့ကွဲပြားဖို့လိုပြီးနိုင်ငံရေးအရာဖိအားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကတူတင်ပြခဲ့တယ်လို့မစ္စတာဂရန်ဒီကပြောပါတ
ယ် My urging to the Security Council has been today as has been in the past but today I could do it directly to remain focused on the need to provide solutions.
ဒီနေ့ကောင်စီကဒီကနေ့ကျွန်တော်စိုက်တွန်းချင်တာကအရင်ကတည်းကလည်းပြောထားဘူးပါလေဒုက္ခသည်ပြဿနာအတွက်လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးလိုအပ်ချက်ပေါ်မှာပဲအလေးထားဆောင်ရွက်ဖို့ကျွန်တော်တိုက်ရိုက်တင်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးတသက်ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါမှသာဒုက္ခသည်တွေနဲ့အတင်းအဓမ္မအိုးရင်ဆုံးခေါ်တပြေးရသူတွေဟာသူတို့နေရာရင်းကိုလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှာပါဒီလိုမှမဟုတ်လေလိုအပ်တဲ့တခြားနည်းလမ်းတွေကိုရှာဖွေဖို့လူမျိုးရေးကောင်စီကိုကျွန်တော်တိုက်တွန်းခဲ့ပါတယ်
ဒါပြင်လုံခြုံရေးကောင်စီကထိရောက်တဲ့မြမအရေးဆုံးဖြတ်ချက်ချမှတ်ဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်။တကယ်လို့ဆုံးဖြတ်ချက်ချမယ်ဆိုရင်အဲ့ဒီအထဲမှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ And the solutions are unblocking, as I said earlier, the citizenship issue. These people cannot remain stateless because this
စတိတ်လက်စ်စတိတ်ကိုဖော်ပြတဲ့အခါဒီလိုတွေဟာနိုင်ငံမဲတွေဖြစ်ဆက်ပြီးရှိမနေနိုင်ပါဘူးဒီလိုနိုင်ငံမဲတွေဖြစ်နေတာကြောင့်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့မြန်မာနေဆက်မှုဖြစ်ရတွေရင်ကလေးကရှိနေကြတာပါနောက်ပြီးဒီပြန်နေတဲ့ဆောင်ရရမှာကဒုက္ခတွေနေရက်ကိုပြန်တဲ့အခါရခိုင်ပြည်နယ်မှာပြည်စုံကျေပြန့်တဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေမဖြစ်မနေအကောင်အထည်ဖ
ေးကော်မရှင်ရဲ့အကြံပြုချက်တွေမှာပါတဲ့အတိုင်းဖြစ်တယ်လို့လည်းမစ္စတာဂရန်ဒီကဆိုပါတယ်။လက်ရှိ UNHCR နဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းအပြုသဘောဆောင်တဲ့လက္ခဏာဖြစ်ဖိလပိုဂရန်ဒီကသတင်းတောက်တွေကိုပြောသွားပါတယ်။ဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပြီးလက်ခံမဲ့အစီအစဉ်အတွက်လွန်ခဲ့တဲ့နှစ်ရက်ကမြန်မာအစိုးရက UNHCR နဲ့ပူးပေါင်းပြီးအလို့ယုံဆွေးနွေးပွဲပြုလုပ်ခဲ့တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေနေရရင်ပြန်ဖို့ညှိနှိုင်းဆွေးနွေးနေတဲ့အခြေအနေတွေကို UNHCR ကစောင့်ကြည့်နေတယ်လို့အကူအညီပေးဖို့လည်းအဆင်သင့်ရှိကြောင်းဖိလပိုဂရန်ဒီကပြောပါတယ်ရှင
်။မအင်ဂျင်နိုင်ပြပြခဲ့တာပါရှင်။ခုဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇာကိုထွက်ပြေးရောက်ရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေထဲမှာကလေးအတော်များများအာဟာရတတ်ချို့တဲ့နှုန်းဟာအသက်အန္တရာယ်ကိုချိန်ချောက်နိုင်တဲ့အထိမြင့်မာလာနေတဲ့အကြောင်း UNICEF ဒုကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လွင်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နေဇာကော့ဆက်ဘဇာဒေသကကုတုပါလောင်ဒုက္ခသည်စခန်းမှာမြန်မာပြည်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေထဲကကလေးငယ်တွေရဲ့9,500ခန့်နှုန်းမှာအာရတ်တ်ချွတ်တဲ့ဝေဒနာတွေစိုးရင်ရလောက်အောင်ဖြစ်ပွားနေကြပါတယ်ဒီခြေအနေတွေကိုမကြခင်ကကောက်ယူခဲ့တဲ့စစ်တမ်းအရသိရတာလို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်အခုကောက်ယူရရှိတဲ့အရေးအတွက်ဟာပြီးခဲ့တဲ့မေလစစ်တမ်းကောက်ယူခဲ့တဲ့နှုန်းကထက်နှစ်ဆလောက်များနေတယ်လို့လည်းဆိုပါတယ်မေလတုန်းကစီးရင်ကောက်ယူမှုဟာရိုဟင်ဂျာတွေစုလိုက်ပြုံလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်မလာကြခင်လေးလလောက်ဆိုပါတယ်အခုဖြစ်ပွားနေတဲ့ခြေအနေတွေကကလေးငယ်တွေအတွက်အသက်အန္တရာယ်ကျောင်းရနိုင်တဲ့ခြေအနေတွေဖြစ်လို့တိုက်ပြီးတော့စိုးရင်ရတယ်ဆိုပေမဲ့ဒါကကြိုတင်ကာကွယ်တားဆီးလို့ရတဲ့ကိစ္စကြိုတင်ကုသလို့ရတဲ့အခြေအနေပါလို့ UNICEF အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Christopher Bolirek ကပြောပါတယ
် Malnutrition rates among children in northern Rakhine were already above emergency threshold
ရခိုင်ပြည်နယ်မြောက်ပိုင်းမှာကဒီကလေးတွေရဲ့အဟာရဓာတ်ချို့တဲ့မှုနှုန်းကရေးပေါ်အခြေအနေအစ်စင်မှာထက်ညစ်နေကြပြီးသားပါကျန်းတန်းတဲ့ခီးရှည်ကြီးကိုဖျက်ပြီးနေဆက်ကိုကျော်လာကြတာကြောင့်သူတို့ရဲ့အခြေအနေတွေကပိုပြီးဆိုးလာကြပါတယ်
။ဩဂုတ်လ25ရက်နေ့နောက်ပိုင်းကစပြီးတော့ကြမ်းဖက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခလုံလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုဆို6သိန်းကျော်နေပါပြီ။အဲ့ဒီထဲက1000ခွဲလောက်ဟာကုတုပါလောင်ဒုက္ခသည်စခန်းမှာနေကြပါတယ်။အဲ့ဒီစခန်းမှာအာဟာရဓာတ်စစ်ဆေးမှုတွေကိုလုပ်ခဲ့တာပါ။ဒုက္ခသည်တွေကအစားအစာနဲ့ရေမလုံလောက်မှုတွေတွေ့ကြုံနေရတယ်လို့လည်း UNICEF ဖွဲ့ကပြောပါတယ်။ဒီပြဿနာတွေကကာလာဝမ်းယောဂါအသက်ရှူလမ်းကြောင်းထိခိုက်မှုနဲ့ပြန်နာမှုတွေကိုဖြစ်ပွားစေမဲ့သဘောတွေရှိနေတယ်လို့လည်းဆိုပါတယ်။အာဟာရတတ်အပြင်းထန်ချို့တက်နေတဲ့ကလေးငယ်ပေါင်း2000ကျော်လောက်ကို UNICEF အဖွဲ့နဲ့တခြားအဖွဲ့15ခုတို့ကကူတတ်မှုတွေကိုလုပ်ပေးထားတဲ့အကြောင်းနောက်ထပ်ကူတတ်မှုတွေကိုလုပ်ပေးဖို့စီစဉ်ထားတဲ့ဆိုပေမဲ့အာဟာရတတ်တွေအထူးတိုက်ကြွဖို့လိုနေတဲ့ကလေးငယ်ပေါင်း 18,000 လောက်ကိုအချိန်မီအောင်လုပ်ပေးဖို့ဆိုတာကတော့အခက်အခဲဖြစ်နေသေးတဲ့အကြောင်း UNICEF အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Christopher Bolirek က VOA ကိုပြောပါတယ်
ဒီမနက်မှာရက်သားစိုးရလက်ချက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနည်းခွဲကျော်တက်တန်းရှိပြီဖြစ်တဲ့ရက်သားစိုးရလက်ချက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။လူလူကြားမှာရောစီးပွားရေးအရာတိတိတသာအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။
few American တိုင်းရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဒေတာတွင်သတင်းတွေလွှာတွေဘက်ကိုအလှည့်ပေးပါရစေ။ဂျပန်နိုင်ငံဟာပြိုင်ဘက်တရုတ်နိုင်ငံနဲ့ရှင်ပြီးဖိလစ်ပိုင်နိုင်ငံကိုစီးပွားရေးအထောက်အပံ့တွေတိုးပေးနေပါတယ်။ဖိလစ်ပိုင်နိုင်ငံကလည်းအခြေခံအဆောက်အုံတည်ဆောက်ရေးအတွက်ဂျပန်ရဲ့ငွေကြေးအကူအညီလိုအပ်နေတာပါ။တပြိုင်နက်တည်းမှာပဲနှစ်နိုင်ငံလုံးဟာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုလည်းကာကွယ်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ VOA သတင်းတောက် Rob Jennings ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ဂျပန်နိုင်ငံဟာဒေသတွင်းပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့ရှင်ပြီးဖိလစ်ပိုင်ပေါ်ဩဇာလွှမ်းမိုးမှုပိုပြီးနှစ်ဆိုင်လောက်အောင်တိုးနေတာပါ။ဒီချက်ကအရှိတော်အရှာမှာဆင်းရဲတဲ့နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံရဲ့အခြေခံအဆောက်အုံတစ်စုံလုံးပြန်လည်ပြုပြင်ရတဲ့တော့ကျိုးစိုးပွဲတွန်းအားတစ်ခုပါပဲဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အောက်တိုဘာလ30ရက်နေ့ကတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနောက်ထပ်အားကောင်းစေဖို့ခိုင်မာပြီးအချိန်သက်သက်မှတ်မှတ်နဲ့အတိအကျနည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့ဖိလစ်ပိုင်သမ္မတရုံးဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်သမ္မတဒူတာတေကတရုတ်နဲ့ဂျပန်ကိုပါပါနဲ့နဲ့အသုံးချပြီးအမျက်ထွက်အောင်လုပ်နေတာပါဒီကရနှစ်မှာတရုတ်နိုင်ငံကဖိလစ်ပိုင်အတွက်အကူအညီနဲ့ရင်းနှီးမြှုပ်နှံမှုဒေါ်လာ24ဘီလီယံသုံးမယ်လို့ကြေညာခဲ့တာကြောင့်တခြားနိုင်ငံအားလုံးတက်တာသွားခဲ့ပါတယ်။စာရေးဆရာ Jeff Kingston ဟာဂျပန်နိုင်ငံ Temple တက္ကသိုလ်ကတမိုင်းဘာသာရပ်နေပြပါ
။ He's been trying to play one side off the other and so he's come to why not Japan's trying to
ဒီလိုနှစ်ဖက်လုံးကိုအသုံးချနေတာဖြစ်ပြီးဒီလိုလုပ်ရမယ်ဆိုတဲ့သဘောတရားရှိထားတာပါ။ဂျပန်ကလည်းစီးကဲ့ဘူးတဲ့ဆက်ဆံရေးတွေကိုထောက်ပြပြီးသူတို့ကပိုပြီးစိတ်ချယုံကြည်ရတဲ့အင်ဂျင်ဖြစ်တယ်ဆိုတာကိုပြသဖို့ကြိုးစားနေပါတယ်
။2016ခုနှစ်ဇွန်လမှာသမ္မတဖြစ်လာပြီးကတည်းကဆိုရင်ဒုတိယအကြိမ်ဖြစ်ဂျပန်နိုင်ငံကိုမစ္စတာဒူတာတေအောက်တိုဘာလ30နဲ့31ရက်နေ့တွေကသွားခဲ့ပါတယ်။ဇန်နဝါရီလမှာဂျပန်ကပြောခဲ့တဲ့အကူအညီပမာဏထက်နှစ်ဆတိုးပြီးဒေါ်လာ 8.8 ဘီလီယံဘူးစီးပွားရေးအကူအညီပေးမယ်လို့ဝန်ကြီးချုပ်အာဘေကကတိပြုခဲ့တဲ့အကြောင်းဂျပန်သတင်းမီဒီယာတွေကဒီသတင်းပတ်မှာဖော်ပြကြပါတယ်။သမ္မတဒူတာတေမတိုင်ခင်ဖိလစ်ပိုင်အစိုးရလက်ထက်ကနိုင်ငံကငင်းပွားမှုဖြစ်ရှင်ရင်ခွန်ယုံကနေဆုံးဖြတ်ထားတဲ့ရေပြင်ပိုင်နဲ့ငင်းပွားမှုကိုဘေးဖယ်ထားဖို့တနိုင်ငံကြားသဘောတူခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကစပြီးဖိလစ်ပိုင်နိုင်ငံကတရုတ်အကူအညီကိုလည်းစပြီးလက်ခံခဲ့တာပါ။အစိုးရအကြားဒေသတော်ဝိုင်သူ့ရဲ့စီးပွားရေးအကူအညီကနေရေပြင်ပိုင်နဲ့ငင်းပွားမှုပေါ်လွှမ်းမိုးထားတာကိုစန့်ကျင်တာရော့သွားမယ်လို့တရုတ်ကမျှော်လင့်ပါတယ်။တောင်တရုတ်ပင်လယ်တွင်ရေပြင်ပိုင်နဲ့အများစုနဲ့ဆိုင်တဲ့ဒီငင်းပွားမှုမှာနိုင်ငံ၆နိုင်ငံပတ်သက်နေတာပါ။တရုတ်အကူအညီကိုလက်ခံတာကြောင့်ဖိလစ်ပိုင်ရဲ့ရေပြင်ပိုင်နဲ့ဆိုင်ရာပြောဆိုမှုတွေအပေါ်ထိခိုက်မှာကိုဖိလစ်ပိုင်နိုင်ငံသားတချို့ကစိုးရိမ်ပါတယ်။ဖိလစ်ပိုင်ပေါ်တော်မကတခြားဖွံ့ဖြိုးဆဲအာရှနိုင်ငံတွေအပေါ်မှာပါဩဇာလွှမ်းမိုးဖို့ဂျပန်ဟာတရုတ်နဲ့ပြန်ဆိုင်နေတယ်လို့အများကမြင်ထားကြပါတယ်။ဂျပန်ကတစ်ကမ္ဘာလုံးမှာတိုက်ရိုက်အကူအညီတွေတိုးပေးနေတယ်လို့ဖွံ့ဖြိုးမှုအကူအညီတွေမှာလည်းတနိုင်ငံချင်းစီရဲ့လူဝတ်ချက်အပေါ်အခြေခံတဲ့လူသားလူညုံရင်းနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးရေးတွေပါဝင်တယ်လို့ဂျပန်နိုင်ငံခြားရေးဌာနကပြောထားပါတယ်။မနီလာမြို့တော်ခြေဆိုင်ဘန်ကိုဒူအိုရိုယူနီဘန့်ကဈေးကွက်မဟာဗျူဟာအကြီးအကဲဂျိုနာသန်ရော်ဗီလက်စ်က
Direct investments in the Philippines coming from Japan has been growing
ဖိလစ်ပိုင်မှာဂျပန်ရဲ့တိုက်ရိုက်နိုင်ငံသားယင်းနှိမ့်နှံမှုဟာလွန်ခဲ့တဲ့6နှစ်အတွင်းပိုများလာနေပါတယ်။ဒါကြောင့်ဒီနိုင်ငံတွေကြားပိုပြီးနှီးကပ်တဲ့ဆက်ဆံရေးကအကျိုးဖြစ်ထွန်းနေပါတယ
်။မာရာဝီမြို့ကိုပြန်တည်ဆောက်ရေးလူသားလူငယ်ရေးပေါ်ဦးစားပေးတဲ့ဂျပန်မူဝါဒတစ်စီးတစ်ပိုင်းအရဒေါ်လာ2တန်းကူညီမဲ့ကြောင်းဝန်ကြီးချုပ်အာဘေကပြောခဲ့တယ်လို့ဖိလစ်ပိုင်သတင်းမီဒီယာတွေမှာဒီသတင်းပတ်ဖော်ပြကြပါတယ်။ဖိလစ်ပိုင်စစ်တပ်နဲ့မူဆလင်သဘုံတွေကြားဒီနှစ်အတွင်း9လကြာခဲ့တဲ့တိုက်ပွဲတွေကြောင့်မာရာဝီမြို့ပျက်စီးသွားတာပါ။ဂျပန်အကူအညီဟာစီးပွားရေးတသက်မဟုတ်တော့ဘူးလို့ဖိလစ်ပိုင်တက္ကသိုလ်ဒီလီမန်နေမြေကနိုင်ငံရေးသိပံပေါမောက်ကမာရီယာအဲလာအီဒီယန်ဇာကပြောပါတယ
်။ In the past the focus has mostly been on infrastructures and
ဒီရင်တုန်းကတော့အခြေခံအဆောက်အုံနဲ့ရန်ပုံငွေပေးတာတွေအပေါ်ပဲအာရုံစိုက်ခဲ့ပေမဲ့အခုတော့ပဋိပက္ခနဲ့အကြမ်းဖက်ဝါဒအခြေခံအကြောင်းရင်းတွေကိုဖြေရှင်းရေးလို့လူသားလုံခြုံရေးဆိုင်ရာကိစ္စတွေကိုဖြေရှင်းဖို့လည်းကြိုးစားလာပါတယ်
။လက်ရှိမှာတော့နိုင်ငံရေးအငင်းပွားမှုတွေအစင်လာလို့ရှိနေခဲ့တဲ့တရုတ်နဲ့ဂျပန်နှစ်နိုင်ငံစလုံးကအရှိတော်အရှာဒေသမှာစီးပွားရေးပိုင်းသာမကစီးရေးအရပူပေါင်းဆောင်ရွက်မှုတွေမှာပါအသာစီးရဖို့ကြိုးစားနေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကြောပြသွားတာပါရှင်။အခုတခါတော့တရုတ်နိုင်ငံခေါင်းဆောင်ရှီဂျင်ပင်ရဲ့အတွေ့အခေါ်တွေအကြောင်းနှာစင်ကြရပါမယ်။တရုတ်နိုင်ငံတက္ကသိုလ်20ကျော်မှာရှီဂျင်ပင်အတွေ့အခေါ်ဆိုတာကိုမြှင့်တင်ဖို့သုတေသနဌာနတွေဖွင့်လှစ်ထားပါတယ်။နိုင်ငံတွင်းဩဇာအာဏာကြီးမားလာနေတဲ့ခေါင်းဆောင်ရှီရဲ့အယူဆတွေဟာမကြသေးခင်ကပဲကွန်မြူနတီပါတီဖွဲ့စည်းပုံမှာထင်ထင်ရှားရှားတွေ့လာရတာပါ။ VOA သတင်းတောက် Joyce Horn ပီကျင်းကနေသတင်းပေးပို့ထားတဲ့သတင်းလွှာကိုဦးကျော်ဆောင်သားကပြောပြပါမယ်ရှင်။
ဒီဒီကိုလေ့လာရတာထိတန်းခေါင်းဆောင်ကြီးရဲ့အုပ်ချုပ်ရေးသဘောတရားတွေကိုပထမဆုံးဖွင့်ဆိုနိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လိုအပ်တဲ့အရင်းအမြစ်တွေရရှိတဲ့တက္ကသိုလ်တချို့အပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ဒါဟာတက္ကသိုလ်တွေအပေါ်မှာနိုင်ငံရေးအရာထင်ကျုပ်ဖို့ယူရာဖြစ်တယ်လို့သုံးသပ်သူတချို့ကညင်ကြပါတယ်။ပညာရေးနဲ့လုံးဝမဆိုင်ပါဘူး။နိုင်ငံရေးအ ပါတီရဲ့လမ်းညွှန်မှုအရအဖြစ်ခံယူဖို့ဆိုတာပြီးခဲ့တဲ့အပတ်19ရက်မြောက်ပါတီညီလာခံတခဲနဲ့မဲပစ်ခဲ့ကြတာပါစီချင်းဖင်ကသူ့ရဲ့အတွေ့အခေါ်ကို၃နာရီခွဲကြာအဖွင့်မင်ကုန်းမှာထက်သွင်းတင်ပြခဲ့တာဖြစ်ပြီးနောက်နှစ်ပေါင်း50အတွက်လမ်းပြမြေပုံနဲ့ချမှတ်သွားပါတယ်ဒီလိုရကြောင်းအသက်64နှစ်အရွယ်စီရဲ့နိုင်ငံရေးပုံရိပ်ကိုဥက္ကဋ္ဌကြီးမော်ရဲ့အစဉ်တန်းမျိုးရုပ်ချီးမြင့်တင်လိုက်တာဖြစ်ပြီးမော်စီတုံးရဲ့အတွေ့အခေါ်လိုပဲစီရဲ့အတွေ့အခေါ်ကိုလည်းလေ့လာဆင်ယူရမယ့်အဆင့်ထိဖြစ်လာခဲ့တာပါချက်ချင်းတော့ပဲဘီဂျင်းရိုမင်းတက်ကစီရဲ့နိုင်ငံရေးသီအိုရီလေ့လာရေးအတွက်ထိပ်တန်းပညာရှင်တွေရဲ့သုရေသနအဖွဲ့တစ်ခုဖွဲ့စည်းလိုက်ပါတယ်ဒီဖွဲ့ဟာစီအတွေးခေါ်ကိုတနင်္ဂနွေလုံးကျောင်းသုံးစာအုပ်တွေနဲ့ကျောင်းသားတွေရဲ့အုံနောက်ထဲရောက်အောင်ဆောင်ရွက်သွားမယ်လို့တရုတ်အစိုးရအပေါ်ဘီဂျင်းနေ့စဉ်သတင်းစာမှာရေးသားထားပါတယ်အဲနောက်တစ်ပတ်အတွင်းမှာပဲတက္ကသိုလ်ပေါင်း20ကလည်းအလားတူသုရေသနဌာနတွေဖွဲ့စည်းလိုက်ကြပါတယ်သို့တော်လည်းစီရဲ့အတွေးခေါ်ဟာမော်စီတုံးအတွေးခေါ်လို့ရေးသားထားပြီးသမိုင်းကြောင်းနဲ့ချီပြီးရှိလာခဲ့တာမဟုတ်တဲ့အတွက်ပါတရအနေနဲ့လိလရေးကိစ္စအတွက်ငွေကြေးအထောက်ပံ့ရရှိရတဲ့ဒီအတွေးခေါ်ကိုအရင်ဆုံးရှင်းပြနိုင်တဲ့ဌာနဖြစ်ရတဲ့တက္ကသိုလ်တွေကအပြန်ဆိုင်ကြိုးပမ်းကြလိမ့်မယ်လို့ဟောင်ကောင်တက္ကသိုလ်လူမှုရေးသိပ္ပံပါမခဒေးဗစ်ရီကဆိုပါတယ
်အခုလောလောဆယ်မှာတော့ရှီချင်းဖင်အတွေးခေါ်ရဲ့အဓိကကြောရိုးမှန်တိုင်ကဘာလဲဆိုတော့ကိုဒေးဗစ်ဖွင့်ဖို့ကြိုးပမ်းမှုတွေအများကြီးပဲရှိနေပါတယ်ဆိုတော့ဒီကိစ္စကိုအရေးအကြီးဆုံးဖွင့်ဆိုနိုင်ဖို့အတွက်တက္ကသိုလ်တွေကပြန်ဆိုင်မှုတွေရှိမှာဖြစ်ပါတယ်လူလူကြားရေပန်းဆောက်အောင်လုပ်တာလူလူစုပေါင်းပါဝင်အောင်လုပ်တာတွေဟာပါတီအင်အားတည်ဆောက်တဲ့ကိစ္စတွေဖြစ်ပါတယ်။ဒါကလူရိုးလို့ဆင်ပါ
။ပါတီပေါ်မှာဆစ်ဆာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့စင်ရိုးမှာခေါင်းဆောင်ကြီးရဲ့အဓိကအယူဆတွေကိုထက်သွင်းတင်ကြပေးမှာဖြစ်ပြီးဒါကိုအလွတ်ရနိုင်အောင်ကြက်ခိုင်းနိုင်မယ်လို့လည်းပဲပမခဇူရဆိုပါတယ
်။ဩဇာအာဏာရှိတဲ့ခေါင်းဆောင်တယောက်ရှိလာရင်တော့လူတွေကမှားမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်ရှီချင်းဖင်အတွေးခေါ်တွေရှုထောင့်ကြည့်ပြီးမူဝါဒတွေဘာတွေမှားနေတယ်လဲ။အုပ်ချုပ်ရေးစနစ်မှန်ရင်လားစသဖြင့်စဉ်းစားသုံးသပ်လာကြပါလိမ့်မယ်။
ဒါပေမဲ့ TNMN အရေးခင်မှာတက်ကြွပါဝင်ခဲ့တဲ့ဝူဟာကိုက်ရှိကတော့ဒီကိစ္စကိုအကောင့်မမြင်ပါဘူး။ကျောင်းနိုင်ငံဟာရှီချင်းပင်ရဲ့အာဏာရှင်အုပ်ချုပ်ရေးနဲ့တခြားနိုင်ငံတွေလွှမ်းမိုးဖို့အထောက်ပြီးလမ်းမကိုလိုက်နေရလို့ဆိုပါတယ်။ဒီအစီအစဉ်ဟာတက္ကသိုလ်တွေကိုနိုင်ငံရေးအရာထိန်းချုပ်ဖို့ခြေလှမ်းတဲ့တရားဖြစ်တဲ့ဘာမှမထူဘူးလို့လည်းပြောဆက်ပြောပါတယ်။ဒါပေမဲ့ရှီအတွေးခေါ်လေ့လာရေးအပေါ်ပြည်သူလူထုရဲ့သဘောထားကတော့အတော်လေးစိတ်ဝင်စားရှိကြပါတယ်။တရုတ်ပြည်ရဲ့ Twitter လို့ခေါ်ရမယ့်စီနာဝေဘူအင်တာနက်ဆာမျက်နှာမှာစီရဲ့အတွေ့အခေါ်ဟာစူပါပါဝါလို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုရဲ့မဟာဗျူဟာနဲ့ကိုက်ညီအောင်လှုပ်ဆောင်ရတာဖြစ်တယ်လှုပ်ဆောင်ရတာဖြစ်တယ်မက်ဆ်ဝါရာရဲ့သဘောသဘာဝကိုခင်းနဲ့အညီအစင်းမြင့်လိုက်တာဖြစ်တယ်လို့တချို့ကရေးသားပါတယ်နောက်တချို့ကတော့ဒီလို brain wash လုပ်တာလူတွေကိုအုတ်နောက်ထဲရိုက်သွင်းတာမျိုးအလုသမားတွေကလက်ခံလိမ့်မယ်မဟုတ်ဘူးလို့လည်းဆိုပါတယ်ပြီးချင်းမှရှိနေတဲ့ college ကျောင်းသားတချို့ကတော့ဒါဟာ brain wash လုပ်တာမဟုတ်ပါဘူးဘာကြောင့်လုပ်ရသလဲတခုခုကဘာကြောင့်ဖြစ်လာရသလဲဆိုတဲ့မေးခွန်းမျိုးကိုကျွန်တော်မေးခွန်းစီပါတယ်လို့ဆိုပါတယ
်ကျွန်တော်တို့ကပုဂ္ဂိုလ်ရေလွတ်လပ်ခွင့်ပုဂ္ဂိုလ်ရေယူဆကိုဆွလွတ်ချင်ကြပါတယ်တိုင်းပြည်စီလုံးညီညွတ်ရေးအတွက်ဆိုရင်အထက်ကလာတဲ့ယူဆတွေကိုလက်ခံကြပါတယ်ကျွန်တော်တို့ရဲ့လက်ရှိနိုင်ငံရေးတင်ယူရဲမှာလက်ရှိနိုင်ငံရေးရာမူဝါဒတွေအကြောင်းသင်ရပါတယ်တိုင်းပြည်ရဲ့မူဝါဒတွေကိုပိုသိဖို့လိုအပ်ပါတယ်ဒါလိုအပ်ချက်ပါအချိန်နှီးမဟုတ်ပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အစိုးရဘာသာရပ်တက္ကသိုလ် Chinese Academy of Government ကပါမခတ်တယောက်ကို VOA ကအင်တာဗျူးလုပ်ဖို့ကြိုးပမ်းပေမဲ့ဒါဟာအတင်းအဆောက်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်သူကဖြေကြားဖို့ညှဉ်းဆန်ခဲ့ပါတယ်ခင်ဗျာ
။ဦးကျော်စံသာပြောပြသွားခဲ့တာပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio Season 2ကို VOA ရဲ့ Internet ဆောင်မြန်းနှာကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကို Internet ကနေပြီးတော့ပဲဝေဖန်အကြံပေးစာတွေပေးပို့လို့လည်းနားဆင်လို့လည်းတိတ်တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ4ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကမ္ဘာသတင်းတွေကမြန်မာပြည်ကြားကောင်းထုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာတွေနားဆင်ရမှာပါ။နောက်ပိုင်းမှာသိပ္ပံနဲ့ဤပညာစီစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်ကြားတွေကိုမူလဆောင်းပါရှင်ရဲ့အားပေါ်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံဟာစီးပွားရေးလှုပ်ဖို့အခြေအနေတိုးတက်မှုရှိလာတယ်လို့ကမ္ဘာဘဏ်ကပြောလိုက်တဲ့အကြောင်း Frontier မြန်မာမှာဖတ်ရပါတယ်။ကမ္ဘာ့ဘဏ်ကနှစ်စဉ်ထုတ်ပြန်တဲ့စီးပွားရေးလုပ်ငန်းအခြေအနေစီရင်ခန်းစာထဲမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း90အနက်121မှာဖော်ပြခြင်းခံရပါတယ်။ဂျမန်နှစ်က 43.91 မှတ်တာရရှိခဲ့ရာကဒီနှစ်မှာ 44.21 မှတ်ရရှိခဲ့တယ်လို့ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးအစီရင်ခန်းစာမှာဖော်ပြထားပါတယ်။ဒီလိုတိုင်းတာတဲ့နေရာမှာစီးပွားရေးလုပ်ငန်းစတင်ဖို့လွယ်ကူတာရစစ်တအားရရှိနိုင်တာအသေးအဖွဲရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးနိုင်တာစတဲ့ညွှန်ကိန်းဆယ်ခုကိုအခြေခံပြီးတိုင်တာခဲ့တယ်လို့ဆိုပါတယ်။စာချုပ်စရံတစိကောင်းခွန်ဆောင်ရမှုကိုရွှတ်ချလိုက်တဲ့အတွက်အရင်မြေမှတ်ပုံတင်ရတာဇယိတ်အကုန်ကြပိုးသက်သာလာပြီး Credit Bureau ခေါ်ငွေရေးကြေးရေးစိတ်ချရမှုစစ်စစ်လေ့လာတဲ့အဖွဲ့တွေဖွဲ့စည်းပေးထားတဲ့အတွက်လည်းစီးပွားရေးသမားတွေအတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုအလွယ်တကူရရှိလာစေနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများကြားမှာအနိုင်ဆုံးရှိနေစေပါ။အရှေ့အာရှနဲ့ပစိဖိတ်ဒေသဟာကုန်ဆုံးခဲ့တဲ့နှစ်အတွင်းပြုပြင်ပြောင်းလဲမှု45မျိုးလုပ်ဆောင်ခဲ့ကြပြီးဒီအစီရင်ခံစာစတင်ထုတ်ပြန်တဲ့2002ခုနှစ်ကစပြီးဥပဒေစုစုပေါင်း382ခုကိုပြဋ္ဌာန်းနိုင်ခဲ့တယ်လို့အသေးစားနဲ့အလယ်အလတ်စားလုပ်ငန်းတွေလုပ်ကင်ရပိုလွယ်ကူမှုကိုတိုင်တာတဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒေသတွင်းပြုပြင်ပြောင်းလဲမှုအရှိန်ရနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးမှုနောက်ကျနေတဲ့နိုင်ငံတွေအနေနဲ့အိမ်နီးချင်းတွေရဲ့နမူနာကောင်းကိုယူဖို့အခွင့်အလမ်းရှိနေတယ်လို့လည်းဒီအစီရင်ခံစာထုတ်ပြန်တဲ့ World Bank's Global Indicators Group ရဲ့ယာယီညွှန်ကြားရေးမှူး Miss Rita Ramaho ကဆိုတယ်လို့ရေးသားထားပါတယ်ရှင်။ Britain နိုင်ငံထုတ် The Telegraph Online သတင်းကစောင်းပါရှင် Patrick Sawyer ရဲ့မြမတော်ဝင်မျိုးဆက်တူဗရမားငမောက်ကိုတောင်းဆိုဖို့လန်ဒန်ကိုရောက်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုပြောပြပါမယ်။ဗြိတိသျှစစ်တပ်ကနန်းတော်ကိုဝင်ရောက်သိမ်းပိုက်ပြီးအိန္ဒိယကိုပို့ဆောင်ခံခဲ့ရတဲ့ခီလန်တစ်လျှောက်လုံခြုံစိတ်ချရအောင်ဆိုပြီးတီဘောမင်းကဗရမားငမောက်ကိုဗြိတိသျှဗိုလ်မှူးကြီးအက်ဒရက်စ်လေတန်လက်ထက်အပ်ထားခဲ့တဲ့အကြောင်းနဲ့ဗရမားကိုပြန်ပေးဖို့1886ခုနှစ်ဇွန်လရက်စွဲနဲ့ဗြိတိသျှဘီယင်ကန်ချုပ်စီစာရေးတောင်းဆိုခဲ့ပါတယ်။1912ခုနှောင်းပိုင်းမှာလည်းအဖိုးတန်ဗရမားငမောက်ကိုဘုမှုကြီးစလေတန်ယူသွားခဲ့တဲ့အကြောင်းနာမည်နဲ့တကွဖော်ပြပြီးတီဘောမင်းကအဲ့ဒီချိန်ကနန်တက်ဆာဂျော့ဗင်စီကိုတိုက်ရိုက်စာရေးသားခဲ့ပါတယ်။အခုတော့နှစ်ပေါင်း130ကျော်အတွင်းဗရမားငမောက်ကိုရှာဖို့နဲ့ပြန်လည်တောင်းဆိုဖို့မြမတော်ဝင်မျိုးဆက်တူအင်္ဂလန်နိုင်ငံကိုပထမဆုံးရောက်လာခဲ့ပါတယ်။အသက်80ရှိပြီဖြစ်တဲ့တီဘောမင်းရဲ့မြစ်တော်ဦးစိုးဝင်းကဗရမားငမောက်ကိုပြန်လည်ရယူနိုင်မယ်ဆိုရင်တချိန်ကမြန်မာနိုင်ငံဟာဂုံချက်တရေမြန်မာလွတ်လပ်ပြီးကျွယ်ဝချမ်းသာတဲ့နိုင်ငံတစ်နိုင်ငံအဖြစ်ရပ်တည်ခဲ့တယ်ဆိုတာကိုပြသနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဗရမားငမောက်ကိုဗြိတိသျှအစိုးရကပြန်အပ်ဖို့ညှဉ်းဆန်ခဲ့တာဟာခွဲစိတ်ဖြတ်တောက်ပြီးဒီဇိုင်းအစ်စ်တွေနဲ့တုံးလိုက်ပြီးဖြစ်တာကြောင့်လို့ခန့်မှန်းကြသလိုတချို့ကလည်းတရဖူထဲမှာမြုပ်နှံထားစေဖြစ်ကြောင်းလို့ယူဆကြပါတယ်။ဦးစိုးဝင်းကတော့ဒီဗရမားငမောက်ဟာတော်ဝင်မိသားစုတွေရဲ့စုဆောင်းထားတဲ့ပစ္စည်းတွေထဲမှာရှိနေလိမ့်မယ်လို့ယူဆကြောင်းအပြည့်အစုံကို The Telegraph Online Magazine မှာဖတ်ရှုနိုင်ပါတယ်ရှင်။အခုတခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
all bets are off
ဖြစ်ပါတယ်ဆလုံးပေါင်းက all ga အလုံး BETS bets ကလောင်ကြီးတွေ ERER ကဖြစ်တာ OFF off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကလောင်ကြီးအားလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီအသုံးဆင်းတက်လာတာကတော့လောင်ကစားရာကဖြစ်ပါလေဘောလုံးပွဲပဲဖြစ်ဖြစ်မြင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်ကြီးကိုတိုင်ကလက်ခံရမှာအကြောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်ကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်ဒီဘေကိုအသုံးပြုတာဖြစ်ပါလေ idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Scoopy ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation. So all bets are off between you and me.
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်။ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
You lied to me about your financial situation, so all bets are off between you and me.
ရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူးထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
All bets are off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ
်ဒေါ်လလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတော့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြီးခဲ့တဲ့နှစ်လအတွင်းထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ6သိန်းကျော်ရှိနေပြီး Causes Bazaar ဒုက္ခသည်စခန်းတွေမှာကျန်းမာရေးပြဿနာတွေအရေးပေါ်ရင်ဆိုင်နေရပါတယ်။အခုလိုထွက်ပြေးလာသူတွေထဲမှာကလေးငယ်က60ရာခိုင်နှုန်းကျော်ရှိနေပြီးကိုဝင်ဆောင်မိခင်တွေလည်းတိတ်နေချပြီးရှိနေတဲ့အတွက်လူဦးရေထုံးထိန်ချုပ်နိုင်ဖို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ခံတွေကစတင်စဉ်းစားနေကြပါတယ်။မိသားစုစီမံကိန်းအရေးပါမှုအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်ကတင်ပြထားပါတယ်ရှင
် These people have reached safety here, their plight is far from over. Over 95% do not have access to safe water.
ဒီဒုက္ခတွေတွေဒီဘက်ကို BND ရဲ့ကင်းစွာရောက်ရှိကြပြီလို့လေသူတို့တွေရဲ့ဒုက္ခကမပြီးဆုံးသေးပါဘူး95ရာရင်းနှုန်းကတောက်သုံးရည်တန့်မရရှိကြပါဘူးလေးပုံသုံးပုံကစမရေးပြုစုဆောက်ရှောက်မှုမရကြပါဘူးဒုက္ခတွေအရေးတွေ့ရဲ့60ရာခိုင်နှုန်းကလေခလေးတွေဖြစ်ကြပါလေလို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazaar ကိုအောက်တိုဘာလကုန်ကတွားရောက်ခဲ့တဲ့ Jordan ဘီယင်ရဲ့မိဖုရား Queen Rainier ကခုလိုပြောသွားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်အရေးတွေ့ဟာလေ6သိန်းကျော်သွားပြီဖြစ်တဲ့အတွက်ဒုက္ခသည်စခန်းတွေမှာလူမှုကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းလေကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကစာသာပတိနေ့ပုံမှန်သတင်းစာရှင်းလင်းပေးမှာအခုလိုပြောကြားခဲ့ပါတယ်
607,000 refugees have arrived in Cox
Bazaar. အခုလနဲ့ဆက်ငါးရင်းနောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွေ့ဟာ6သိန်း9000ရှိသွားပါပြီဒီရေတွက်ဟာကိုပင်ဟေဂင်မြို့နေစုစုပေါင်းလူဦးရေနဲ့တွားတူနေပါတယ်။ရှည်ရင်ဆွဲဒုက္ခသည်ရေတွက်နဲ့ပေါင်းရင်၈သိန်းကျော်သွားပါပြီ။အနာပိုင်တွေနဲ့အထောက်အကူပေးရေးအဖွဲ့အစည်းတွေကအခုလိုမျိုးစခန်းတွေမှာလူတွေပြစ်ကျက်နေတာတွေလူမှုကျန်းမာရေးပြဿနာကြီးဖြစ်လာနေတာကိုစိုးရိမ်မကင်းဖြစ်နေကြပါတယ
်။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်သတင်းစာတွေဖြစ်ကြတဲ့ The Daily Star မှာမိသားစုစီမံကိန်းသိအရေးကြီးပေမဲ့လူလူရှုခံရတဲ့ဘင်္ဂလားဒေ့ရှ် NDTV မှာရိုဟင်ဂျာလူဦးရေထိန်းချုပ်ဖို့ဘင်္ဂလားဒေ့ရှ်ကစဉ်းစားနေတယ်။အယ်ဂျာဇီးရားမှာရိုဟင်ဂျာဒုက္ခသည်တွေအတွက်မိသားစုစီမံကိန်းဤကိုစီစဉ်နေတယ်။စသဖြင့်ခေါင်းကြီးတွေနဲ့သတင်းတွေမှာရေးသားဖော်ပြခဲ့ကြပါတယ်။ Cox Bazaar မှာရှိတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ NGO တာဝန်ခံတွေကိုသတင်းတွေမှာကိုးကားပြီးရိုဟင်ဂျာမိသားစုတွေမှာဖြန့်မြန်အားဖြင့်ကလေး6ဦးကနေ9ဦးစီရှိပြီးတလင်းတမယားစနစ်မကျင့်သုံးတဲ့အတွက်ကြောင့်တချို့မိသားစုမှာကလေး16ယောက်ထိရှိတယ်လို့လည်းထောက်ပြကြပါတယ်။ဒုက္ခသည်တွေဟာလေမိသားစုဝင်တွေများရင်အင်အားကောင်းတယ်လို့ယူဆကြတယ်လို့ဘာသာရေးအရလည်းပြည်သူတွေတားတာမသင့်တော်ဘူးလို့ယူဆကြတဲ့ရိုဟင်ဂျာမျိုးသမီးတွေလည်းရှိကြတဲ့အတွက်ကြောင့်ပြည်သူတွေထိန်းချုပ်ဖို့မလိုလားကြတာတွေ့ရတဲ့အကြောင်းလေးဖော်ပြထားပါတယ်။ Dabin at the Seneganese, Helene, Ueti, Nere, Minkling, Nereha, Aindong Jack, Kaniare, Pepanago, Dwishiare, Jangle, IOM call, Nanganaga, Shibia, Chichamu, Guladamga, Poye, Jamaitana, Hinayemu, Doctor Mohoden, Hussein Kangu, Gugabi, the Ninima, Popia, Tavare. Dabin ISCG call, Gana Bonson, Hinaye, Puepide. ချေချနေထိုင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ ဒါကြောင့်လေရိုဟင်ဂျာလူဦးရေမထိန်းချုပ်နိုင်ရင်လူဦးရေပောက်ကွဲမှုဖြစ်နိုင်ပြီးစခန်းတွေမှာလူပြစ်ချက်မှုနဲ့ရောဂါပိယကူးစက်နေတဲ့လက်တွေအခြေအနေကြောင့်ရိုဟင်ဂျာတွေရဲ့လူမှုရေးနဲ့စီးပွားရေးအခြေအနေဟာ
ဒီခလေးတွေရဲ့မွေးဖွားနှုန်းတွေမိသားစုစီမံကိန်းတွေလုတ်ပေးနိုင်မှာဒီခလေးတွေကတခါတည်းဟိုအဝတ်စားမပြည့်မဆုံးအဲကျမကြီးချို့တဲ့နေတဲ့ဟိုမကျမတဲ့ပုံတွေနဲ့တွေ့နေရတယ်အဲ့တော့ဒီနိုင်ငံတကာသတင်းဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်ဒါဒီခလေးတွေအဟာရချို့တဲ့နေပြီဒီခလေးတွေဒုက္ခရောက်နေပြီအကူအညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့က
လက်တွေ့အကြဆုံးကတော့အမျိုးသားတွေကိုတားကြောဖြတ်ဖို့ရယ်အမျိုးသမီးတွေကိုပေါ့နော်တားဥပြွန်ဖြတ်ဖို့ဆိုပြီးတော့သူတို့ကအကြံပေးကြပါတယ်အကြံပေးပြီမဲ့လို့လေဒါကလက်တွေ့ဖော်ဆောင်ရတဲ့နေရာမှာတော့အခက်အခဲတွေတော့ရှိမှာပါအခုလိုလှုပ်ဆောင်ကြရဖြစ်ဘလောက်လက်တွေ့ကြပါမရှင
်လူမှုရေးတက်ကတော့ကျွန်မစဉ်းစားလိုက်လို့ရှိရင်အမျိုးသားကိုတားကြောဖြတ်တာကအမျိုးသမီးကိုလှုပ်တာတဲ့ပို့ပြီးတော့ထိအောင်မယ်လို့ထင်တယ်ဘာဖြစ်လို့ဆိုတော့ဒီသူတို့ရဲ့ဒီဒလိထုံးစံအရာပေါ့နော်အမျိုးသားပြောက်ကသူတို့ရဲ့ဘာသာရေးရလည်းလက်ခံနေဟိုအမျိုးသမီးကိုတယောက်မဟုတ်ဘူးကျွေးနိုင်ရင်အများကြီးယူလို့ရတယ်အဲ့တော့အမျိုးသားပြောက်ကိုတားကြောဖြတ်လိုက်ရင်ဒီလှုပ်ထုံးလုံကြီးအရာလည်းလွယ်ကူတယ်ပြီးတော့ရှိရင်ဒီအမျိုးသားဟာဘယ်အမျိုးသမီးနဲ့ပဲတော်အားပြီးတော့နေနေတဲ့သူကဂရေထိန်းမိသားဖြစ်တဲ့အတွက်ပို့ပြီးတော့ထိရောက်တယ်အမျိုးသမီးကိုလှုပ်လို့ရှိရင်အမျိုးသမီးတိုင်းတယောက်ချင်းတယောက်ချင်းတယောက်ချင်းကိုလည်းလှုပ်ရမယ်သဘောရှိတယ်ပြီးတော့လှုပ်ထုံးလုံကြီးတွေကလည်းနည်းနည်းလေးပို့ပြီးတော့သူကလက်ဝင်တဲ့သဘောတော့ရှိပါတယ်အဲ့တော့ဒါကတော့စီးပညာဘက်ကပေါ့နော်နောက်တစ်ခုကတော့ဒီကျမကြီးဟိုမူဝါဒဘက်ကရောလူခွင့်ရေးဘက်ကရောကြည့်ပြီးပြောရလို့ရှိရင်တော့ရှောင်ရတာကောင်းတယ်လှုပ်ရမယ်ဆိုပြီးတော့လှုပ်ပြီးလို့မရဘူးအခါရခံရှင်ကလည်းသဘောတူမှာလူလူလာလာရှိမှလှုပ်ပြီးလို့ရတယ်လीဆိုတော့ အဲ့ဒီဘက်ပိုင်းကတော့နည်းနည်းလေးဒီကာယကံရှင်အနေနဲ့အထူးသဖြင့်အမျိုးသားတွေဥစားပေးပြီးတော့လုပ်မယ်ဆိုလို့ရှိရင်ကာယကံရှင်အမျိုးသားတွေကနားလေလက်ခံဖို့လဲလိုပါတယ်နောက်တစ်ခုကလည်းသူတို့ကဟိုဒီဘင်္ဂလားဒေ့ရှ်မှာသူတို့ကနိုင်ငံသားတွေဖြစ်နေတဲ့အတွက်ဒီအစိုးရအနေပြီးတော့ဓာရီကတော့လုံးဝမင်းဆိုတဲ့ဟိုအမိန်လိုမျိုးမူဝါဒလိုမျိုးတစ်ခုချမှတ်ပြီးတော့လဲအတင်းလုပ်လို့မရဘူး ဒီတို့ကိုအမျိုးအထူးသဖြင့်အမျိုးသမီးရောနောက်အမျိုးသားတွေရောဒီဒီလောက်ဒီမိသားစုစီမံကိန်းဟာဘယ်လောက်ထိအရေးကြီးတယ်ဒီလိုမျိုးမိသားစုစီမံကိန်းလောက်တာဟာ တို့လူမျိုးတွေတိုးတက်ဖို့ပြောဖို့တို့ရွေးဖွားလိုက်တဲ့ကလေးတွေရဲ့အနာဂတ်ကောင်းဖို့အတွက်လုပ်နေတာဆိုတဲ့ဟာကိုနားလည်လက်ခံလာအောင်လို့အများကြီးဆွေးနွေးဖို့လိုပါတယ်ဒါတစ်ချက်နောက်တစ်ချက်ကတော့ကျမတို့ကဒီမိသားစုစီမံကိန်းကိုဟိုတစားဒီတစားပေါ့နော်ဟို ကိုဒီနီးစရာဒီလုပ်နေမယ့်အစားတခါလဲတေးတေးချာချာကိုအော်ဒီနေပေါ့တေးချာစီမံငင်းချပြီးတော့တခါအားလုံးတည်ငြိမ်ပြီးဒီလူတွေထဲမှာငါတို့ကတော့ဘာလုပ်မယ်ဘယ်လိုဆိုလို့ရှိရင်ဘယ်အဆင့်ကတော့ပထမဦးစားပေးလုပ်မယ်ဘယ်လိုနီးနဲ့လုပ်မယ်နောက်တစ်ဆင့်ကတော့ဒီနီးမရလို့ရှိရင်နောက်ဒုတိယနီးကတော့ငါတို့ဘယ်လိုလုပ်မလဲဆိုတော့တေးချာစနစ်တကျနဲ့စီမံငင်းတစ်ခုလိုမျိုးဒုက္ခတွေနေဆက်သွဲလောက
ဒလလဒန်စီစဉ်ထုတ်လွှင့်ပြနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာပါရှင်အခုဆက်လက်နားဆင်ကြရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားပါတယ်
မိုးရဲ့ဂျင်းနီတောတောင်အပင်နဲ့တရဝရီမိတင်းနေထိုင်ကြတဲ့ဂေဟစနစ်ပေါ်မှာတက်ရောက်ပုံကိုဒီတစ်ပတ်မှာပြောပြပေးပါစေ။ဆာဖာတဲ့အောက်ဆိုင်နဲ့နိုက်ထရိုဂျင်အောက်ဆိုင်တွေလေလူထဲကိုရောက်သွားတဲ့အခါမှာလေလူထဲမှာရှိနေတဲ့ရေကူးရေငွေ့တွေအောက်ဆီဂျင်တွေနဲ့ဒီအောက်ဆီဂျင်တွေကိုသုံးပြီးဓာတ်ပြုလို့ရတဲ့အရာတွေနဲ့တွေ့ဆုံပြီးဒီကျန်းဝေတွေပေါင်းစပ်မိတဲ့အခါမှာများပြားတဲ့ acid ပါတဲ့ drop down တွေဖြစ်လာပါတယ်။ဒီ acid drop down တွေဟာအရေးအဖြစ်နဲ့ပြန်ပြီးကျတာဒါမှမဟုတ်အမှုံအနေနဲ့ဖြစ်စေအငွေ့အနေနဲ့ဖြစ်စေပြန်ပြီးကျတာမျိုးဆိုရင် acid mold ဖြစ်လာတာပါ။ဒီ acid mold မြေပြင်ပေါ်ကိုကျလာရင်ecosystem လို့ခေါ်တဲ့ဂေဟစနစ်ကိုထိခိုက်စေပါတယ်ပထမဆုံးကမ္ဘာမြေပြင်ပေါ်မှာရှိနေတဲ့ရေကန်ကြီးတွေပေါ်မှာဘယ်လိုတက်ရောက်တယ်ဆိုတာကိုကြည့်ရအောင်ပ
ါကန်တွေကိုကြည့်မယ်ဆိုရင်ကနေဒါနိုင်ငံမှာရှိတဲ့ကန်တွေဆွီဒင်မှာရှိတဲ့ကန်တွေအတော်များများကတော့ဆယ်ကဏ္ဍကနေထောင်ကဏ္ဍကန်တွေက acid တွေများကုန်ရေအိုင်တွေကအမေရိကန်မှာလည်းဖြစ်တယ်ဖင်လန်နိုင်ငံမှာလည်းဖြစ်တယ်ဒါပေမဲ့ကုနကကနေဒါတို့ဆွီဒင်တို့တော့မဖြစ်ဘူးအထူးသဖြင့်ကနေဒါမှာဆို Ontario နားမှာရှိကန်တွေကိုအထင်အရွာတယ်ဘာလို့လဲဆိုတော့ညဉ့်ညမ်းနေ့လေးသွားလမ်းကြောင်းထဲမှာလည်းအိတ်ကန်တွေကတရက်ရောက်နေတယ်အိတ်ကန်တွေထဲမှာလည်းထုံးကြောက်ကနည်းနည်းပဲရှိတယ်အဲ့တော့ acid တွေကများကုန်ပြီကန်တွေကမကျန်းမာတော့ဘူးဒါဆိုရင်သူကထုံးကြောက်တွေပဲထည့်ပြရတယ်အဲ့လို acid ဖြစ်သွားတဲ့ကန်ဆိုရင်ရေတွေကကြီးနေတာဘာလို့လဲဆိုတော့သူတို့မှအပင်တွေရောတရွာတွေရောနေလို့မရတော့အဲ့လိုဖြစ်သွားတယ်
acid တက်လွန်ကင်းနေတဲ့ကန်တွေမှာနောက်ဆက်တွဲပေါ်လာတတ်တဲ့ပြဿနာက aluminium ဓာတ်တွေပိုးပြီးများလာတာဖြစ်ပါတယ်ဒီလိုများလာရင်ရလာတဲ့ဆိုးကျိုးကရေထဲကသရဝတွေကိုထိခိုက်စေတာဖြစ်ပါတယ
် acid တဘာမှလွန်ကင်းနေတဲ့ကန်တွေမှာ acid များတယ်ဆိုတော့ hydrogen ion တွေပါနှုန်းကများတာပေါ့နော်သူ့မှာ aluminium ဓာတ်ပေါင်းတွေကလည်းများနေတယ်အဲ့ aluminium ဓာတ်ပေါင်းတွေကဘေးကလာတာလေအလူမီနီယံကသူကရေထဲမပျော်နိုင်မှုဒီတိုင်းကြားနေတဲ့ pH ပေါ့နော်အဲကြားရမှာဆိုလို့ရှိရင်ဘလို့မှအဲ့ဒါတွေကကြောက်တုံးတွေထွက်မလာနိုင်ဘူးဒါပေမဲ့ acid များတဲ့ရေနဲ့ထိလို့ရှိရင်အဲ့ကြောက်တုံးတွေကနေဖြတ်တန်းစီးစီးရေထဲပါသွားညော့ပြင်းနေမှာဆိုလို့ရှိရင်အဲ့လိုဖြစ်နေတယ်သိပ္ပံပညာရှင်တွေကငါးတွေရဲ့ပေါက်ဖွားမှုနှုံအကြီးကျယ်ဖြည့်ဆည်းပြစ်တဲ့အကြောင်းကဒီကံတွေထဲမှာ acid များနေရမှာကတည်းကအလူမီနီယံနေအိုင်ယွန်နေပါဝင်မှုများတော့ကြောင့်လည်းဖြစ်တယ်လို့သူကတွေ့တယ်ကန်ထဲမှာ acid တွေပုံများလာတဲ့မြန်ကန်ထဲမှာရှိတဲ့ပင်းတို့တံတွားတို့ကပြောင်းပြောင်းလာတယ်အဲ့တော့ကန်တကန်ဟာကျန်းမာရေးကောင်းတဲ့ပြည် pH က9လောက်ရှိရတယ်ဒီတိုင်နည်းနည်းလေးမြင်ရင်လည်းမြင်ပေါ့အ
SMO ရွာရာရဲ့ရလအဖြစ်ကနေမှာရှိနေကြငါးတွေကမရှိတော့ဘူးကနေဒါအရှိပိုင်းပေါ့နော် Nova Scotia Strait နေသားမှာရေချောင်းတွေမှာ30ရာခိုင်နှုန်းက acid တွေများလို့ Atlantic salmon အမျိုးအစားကနေလို့မရတော့ဘူး
ဒီ aluminium ဓာတ်တွေဟာငါးလိုရေသရွာတွေနဲ့မကပဲအပင်တွေအတွက်လည်းဆိုးကျိုးကိုဖြစ်စေပါတယ
်။အစ်မိုးကြောင့်ထွက်လာတဲ့ aluminium ဓာတ်တွေကအပင်တွေအတွက်ဆန်းရည်ဖြစ်နိုင်တယ်သရွာတွေတွေ့မဟုတ်သေးဘူး။အမြင့်ပိုင်းဒေသမှာ acid တွေပါတဲ့မြူတွေ stain တွေရှိတယ်။အဲ့ဒါတွေကအပင်ရဲ့အရွက်တွေပေါ်မှာဩဇာဓာတ်တွေကိုဆုတ်ထုတ်ပြလိုက်ခါကျတော့အဲ့အရွက်တွေကညိုမယ်။တချို့တည်သွားမယ်အရွက်တွေဖြစ်မယ်။တချို့ကျတော့လည်းအချောင်းလေးတွေလိုဖြစ်နေတယ်။အပင်ကနေရောင်ကြီးကိုဆုတ်ဖို့အားနည်းသွားတယ်။
SMO ဟာမြေကြီးတဲ့ကဩဇာဓာတ်တွေနဲ့ဓာတ်ပြူပြီးဖဲထုတ်ပြနိုင်စွမ်းရှိတဲ့အတွက်အပင်တွေဖို့အာဟာရဓာတ်ချို့တက်လာနိုင်ပါတယ
်။ SMO ကြာသွားတဲ့အခါမှာမြေကြီးကယိုရင်းပြည့်စီပြီးမြေကြီးထဲမှာရှိတဲ့အဖိုဓာတ်ရှိတဲ့အာယွန်တွေဖြစ်တဲ့ potassium နဲ့ calcium နဲ့ magnesium ဓာတ်တွေကထွက်လာတယ်။ဓာတ်တွေကတကယ်တကယ်ကအပင်တွေအာဟာရဖြစ်သုံးရမယ့်ဓာတ်တွေဖို့ဓာတ်ရှိတဲ့အာယွန်တွေကထွက်ပြီးတော့အဲ့နေရာမှာဟိုက်ဒရိုဂျင်အိုင်ယွန်တွေကရောက်လာတယ်အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်အဲ့တော့ဒီဓာတ်တွေကိုအပင်ကနေမတုံးရတော့တဲ့သဘောရှိတယ
်အဆင်မိုးဂျွာတုံးမှုဟာဂိဟစနစ်တစ်ခုလုံးကိုတက်ရောက်စေနိုင်တာဖြစ်ပါတယ
်အဆင်မိုးလို့ပြောဖို့ဆိုရင်သူက pH ဓာတ်5ထက်နည်းရမယ်အတိသာအဆုံးကတော့ရေထဲကတော့ပါတယ်ဗျဥပမာ pH 4ထက်နည်းတော့ရင်သူကဖားနေနေလို့မရတော့ဖားကမေဖလိုက်လို့ခေါ်တဲ့မေလာအတွင်းမှာထွက်လာတဲ့နော်တက်တန်းတူတဲ့ပိုးပြန်ကောင်းလေးတွေစားတယ်အဲ့ဒီမေဖလိုက်လေးကိုအတက် pH က 5.5 ထက်မနည်းရအောင် pH က 5.5 ရောက်လို့ရှိရင်အဲ့ပိုးကံပိုးပြန်ကောင်းလေးကတည်သွားပြီဖားကတော့တည်ကြမတည်အောင်မင်းဖားက၄ထိရသေးတယ်အဲ့တော့ဒါမဲ့သူ့မှာစားစရာမရှိတော့ဘူးအဲ့ဒါအဲ့လိုမျိုးဟို pH စနစ်မှာ system မျိုးရှိတယ်ခရူတို့ပက်ကြီးတို့ဆိုလို့ရှိရင် pH က6လောက်ရှိတယ်ဂုံးကောင်းလေးက pH 6လိုက်ဒါတော့သူတို့အတွက်အမတန်အရေးကြီးတဲ့ pH ကာကရီမျိုးရင်းတစ်ခုဖြစ်တဲ့ bass ဆိုတဲ့ငါးတစ်မျိုးရှိတယ်အဲ့ဒါဆိုသူက 5.5 ရေချိုပုစုံတို့ကြောက်ပုစုံတို့ဆိုရင်သူတို့အတွက်အရေးကြီးတဲ့ pH က 5.5 နောက်ရေပုတ်တင်လို့ဆို5လောက်ဆိုပြေးသွားပြီငပြေးမမျိုးတစ်မျိုးဖြစ်တဲ့ perch ဆိုတဲ့အင်္ဂါမျိုးမျိုးကလေ 4.5 ဆိုပြေးသွားပြီအဲ့လိုမျိုး pH ကကျကျလာမယ် acid ကများလာရင် pH ကျလာမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တဘာဝပတ်ဝန်းကျင်ထဲမှာဘာဖြစ်လို့လဲဆိုတော့အကောင်တွေကတဖြည်းဖြည်းနဲ့မျိုးတုံးတော့မှာပေါ့ဥပမာဆိုတော့ pH 5ဆိုလို့ရှိရင်5ဥတွေကမပေါက်နိုင်တော့ဘူး acid mole တွေကရှိတဲ့ pH ကတန်းနည်းသွားတဲ့တန်းကိုပေါ့ဆိုတော့တဘာဝဆင်တဲ့ pH ကဆန်းခံရမယ်ပြီးတော့လေအကောင်တွေကတစ်ခုနဲ့တစ်ခုစီတင်းနေထိုင်နေကြတယ်ဆိုတော့ကိုစားမယ့်အကောင်တွေတည်သွားမယ်ဆိုလို့ရှိရင်လည်းထိခိုက်တာပဲပေါ့နော်
ဂိဟစနစ်မှာအဆင်မိုးရဲ့လူသားတွေပေါ်မှာတက်ရောက်မှုကိုကြည့်ရအောင်ပါ။အ
ဆင်မိုးဖြစ်တာက sulfur dioxide nitrogen oxide တွေအဲ့အခိုးငွေတွေက sulfuric acid nitric acid ဖြစ်ပြီးတော့မိုးရဲ့ပြန်ကျလာတယ်။ဒါပေမဲ့အဲ့လိုမဖြစ်ခင်မှာလေသူတို့ကဒီထဲမှာဆက်နေလို့ရှိရင်အမုံတိတိလေးတွေဖြစ်သွားတယ်။အဲ့အမုံလေးတွေကတေးလုံးအားကြီးတော့မြူလေးတို့လိုဖြစ်ပြီးတော့ရေရေတဲ့ဒီထဲမှာဆိုင်းနေတယ်။အဲ့ဒါတွေကိုလူတွေရှုလိုက်မယ်ဆိုရင်စုတ်ထဲရောက်သွားမယ်စုတ်ရဲ့နော်လုပ်ငန်းဆောင်တာတွေကလည်းအမတန်ထိခိုက်သွားမယ်ခါနိုက်ထရိုဂျင်အောက်ဆိုက်နဲ့နိုက်ထရိုဂျင်အောက်ဆိုက်တွေလည်းဒီလိုပဲအစုကအလုတ်ကောင်းကောင်းမလုပ်တော့ဘူးဆိုရင်နှလုံးကထိသွားတယ်အဲ့လိုလူတွေအတွက်ရှိကြတယ်နောက်တစ်ဖက်ကလည်းအဲ့လိုမျိုးလေးတွေကလူရဲ့မြင်ကွင်းကိုမှုံွားစေတယ်အမေရိကန်ပြည်မှာအမတန်ထင်ရှားတဲ့အမျိုးသားဥယျာဉ်ကြီးလားဆိုတော့ဒီလိုအမှုံွားတွေရရှိနေတဲ့ကြောင့်မလို့မြင်ကွင်းကိုမမြင်ရတော့ဘူးSO2 ကဆိုသူအမှုံလေးရတယ်ပေါ့အဲအငွေ့ရနေအမှုံလေးတွေတိတိလေးဖြစ်မယ်တခါ nitrogen oxide တွေကဆေးထဲမှာရှိတဲ့ hydrocarbon တွေနဲ့ပေါင်းပြီးဆိုအိုဆုံးဓာတ်ဖြစ်မယ်မြေပေါ်ကအိုဆုံးဖြစ်မယ်အဲ့ဒါတွေကဘာဖြစ်ကုန်လဲဆိုအကုန်လုံးမြင်ကွင်းတွေကိုမှုံမှိုင်းပြီးတော့စိုင်းပြီးတော့ကားစီတယ်အဲ့ဒါကလည်းအမတန်ဆိုးရတယ
်သဘာဝဝန်ကျင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာကျန်းပြီးဆောင်ကြပါဦး
တက္ကသိုလ်မြို့သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်တာနေညာဘက်မှအတင်နာစေနိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရစေ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ American သမ္မတဒေါ်နယ်ထရန့်ကအီရန်နိုင်ငံပေါ်သူ့ဆိုရကထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်ပြီးတော့အကြီးအကျယ်ပြောကြရမှာ JCPOA လို့တိကျတဲ့နျူကလ িয়ার သဘောတူညီချက်တစ်ခုရဲ့ပေါ်မှာစိုးရိမ်မှုရှိတာမဟုတ်ပဲအကြမ်းဖက်ဝါဒကိုအီရန်နိုင်ငံကထောက်ခံနေတဲ့ကိစ္စနဲ့အရှေ့လေပိုင်းဒေသမတည်မငြိမ်ဖြစ်အောင်ပြုလုပ်နေတဲ့လုပ်ရည်တွေကိုတုံ့ပြန်ဖို့ဖြစ်တယ်လို့သူကထောက်ပြပါတယ်။အီရန်စိုးရရဲ့အစပိုင်းကာလတွေကလေးကတီဟီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကိုအီရန်အေဂျင့်တွေကဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပါတယ်။အ ဤဟာ1980ခုနှစ်တွေအတွင်းလက်ဗနွန်မှာရှိတဲ့အမေရိကန်တန်ရုံးကိုနှစ်ကြိမ်တိုင်တိုင်ဘုံခွဲတိုက်ခိုက်ခဲ့တဲ့ဟစ်ဘိုလာအဖွဲ့ကိုတီထောင်ပေးပြီးတော့ငွေကြေးထောက်ပံ့ခဲ့ပါတယ်။နောက်ပြီးဤရက်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့ကြတဲ့အဖွဲ့တွေကိုကြောတောက်နောက်ခံပေးနေပါတယ်။ဤရန်ကအာနာရှင်အစိုးရရဲ့ရန်လိုမှုတွေကယနေ့အချိန်ထိဆက်လက်ပြီးတော့ရှိနေဆဲဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။အီရန်ဆိုရဟာကမ္ဘာပေါ်မှာအကြမ်းဖက်မှုလုပ်ဖို့အတွက်အထောက်ပံ့ပေးနေတဲ့အစိုးရဖြစ်ဆက်လက်ရှိနေဆဲဖြစ်ပါတယ်။အယ်ခိုင်ဒါ၊တာလီဘန်၊ဟစ်ဘိုလာ၊ဟားမတ်စ်နဲ့တခြားအကြမ်းဖက်ကွန်ရက်အဖွဲ့တွေကိုထောက်ပံ့မှုတွေပေးနေပါတယ်။အီရန်ဟာအမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေကိုချင်းချောက်နေတဲ့မစ္စိုင်းတုံးတွေထုတ်လုပ်နေတယ်လို့ဖြန့်ကျက်ချထားနေပါတယ်။အာရဗ်ပင်လယ်ကွေ့နဲ့ပင်လယ်နီအတွင်းလွတ်လပ်စွာရေကြောင်းတွာလာမှုကိုချင်းချောက်နေတယ်လို့အမေရိကန်တင်မောတွေကလည်းအနောက်ရှက်တွေပေးနေပါတယ်လို့သမ္မတထရန့်ကပြောပါတယ်။အီရန်ရဲ့ရန်လိုတဲ့အမှုကျင့်ဟာအမေရိကန်ပြည်တော်စုတစ်ခုရဲ့အပေါ်မှာဒါရည်ရွယ်ပြုလုပ်နေတာမဟုတ်ဘူးလို့သမ္မတထရန့်ကထောက်ပြပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရတွေကိုကို့ပြည်သူတွေအပေါ်သာမကအီရန်နိုင်ငံအတွင်းမှာနေတဲ့တခြားပြည်သူတွေအပေါ်မှာလည်းလှုပ်ဆောင်နေပါတယ်။အီရန်နိုင်ငံကလူမျိုးရေးအကြမ်းဖက်မှုတွေနဲ့ယီမင်နဲ့ဆီးရီးယားကပြည်တွင်းစစ်တွေကိုမီးလောင်ရလေပင့်ပေးခဲ့ပါတယ်။အီရန်ဟာအပြစ်မဲ့တဲ့အရက်သားတွေကလေးတွေပေါ်ဓာတုလက်နက်နဲ့တိုက်ခိုက်နေတဲ့အာဆတ်ကောင်းဆောင်တဲ့ဆီးရီးယားအစိုးရကိုကြားကန်ပေးထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေနဲ့ညှိနှိုင်းဆွေးနွေးပြီးတဲ့နောက်မဟာဗျူဟာအစ်စ်ဟာအီရန်ရဲ့အဖြတ်လုပ်ရက်တွေကိုအပြည့်အဝတံပြန်မှုအတွက်အကောင်းဆုံးဖြစ်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။ဒီဗျူဟာထဲမှာမဟာမိတ်တွေနဲ့လက်တွဲပြီးအီရန်အစိုးရရဲ့ကိုယ်စားလှုပ်ဆောင်နေတဲ့အကြမ်းဖက်အဖွဲ့တွေကိုတံပြန်ချေမှုမှုအကြမ်းဖက်အဖွဲ့တွေကိုအထောက်ပံ့မှုတွေမပေးနိုင်အောင်မစ္စိုင်းဒုံးကျည်တွေနဲ့လွတ်လပ်စွာရေကြောင်းကုန်သွယ်မှုကိုမချိမ်းချောက်နိုင်အောင်နျူကလ িয়ার နဲ့ပိုင်ဆိုင်ခွင့်မရအောင်ပိတ်ဆို့အရေးယူမှုတွေထပ်တိုးလှုပ်ဆောင်မှုစတာတွေပါဝင်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒီဗျူဟာကိုအကောင့်ထဲပေါ်တဲ့အထက်မှာအကြမ်းဖက်မှုကိုထောက်ခံအားပေးနေတဲ့ Islamic Revolutionary Guard Corps အပေါ်မှာလည်းအရေးယူပိတ်ဆို့မှုတွေချမှတ်ထားတာဖြစ်ပါတယ်။အီရန်ရဲ့အန္တရာယ်များလာတဲ့အမှုကျင့်တွေကိုဟန်တားနိုင်ရေးအတွက်မိတ်ဆွေနိုင်ငံတွေကအမေရိကန်ပြည်ထောင်စုနဲ့လက်တွဲပြီးတော့လှုပ်ဆောင်ကြဖို့သမ္မတထရန့်ကတိုက်တွန်းပါတယ်။အခုချမှတ်တဲ့အရေးယူမှုအစ်စ်တွေဟာအီရန်အာနာရှင်တွေအပေါ်တက်ရောက်မှုရှိပြီးပြည်သူလူထုရဲ့ငွေတွေနဲ့လုံဆောင်နေတဲ့အကြမ်းဖက်မှုတွေကိုအစိုးရအနေနဲ့ပြန်လည်ချင့်ကျင်နေအောင်ဖိအားပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ကြောင်းသမ္မတထရန့်ကပြောပါတယ်ခင်ဗျာ
။ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ကြည့်ပါလို့
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါနယ်ထရန့်ဟာတောက်ကြံနေမှာသူ့ရဲ့ဆက်နှစ်ကြာအာရှခီးစဉ်ကိုစတင်လိုက်ပါပြီ။ဒီခီးစဉ်အတွင်းအရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်မှာတည့်ရတိုးပြီးနေမှာဖြစ်ကြောင်းပြောပါတယ်။ဒီအစည်းအဝေးမှာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုပြောကြဖို့ရှိတဲ့အပြင်မြောက်ကိုရီးယားအရေးကိုလည်းပြောကြမယ်လို့သမ္မတထရန့်ကပြောပါတယ်။မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာအတိုင်းဝိုင်းကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်ဖွဲ့ယာယီအကြီးအကဲမစ္စတာဟူဟိုက်တောင်ကကြက်တပြင်းနေမှာပန်ချလိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေဟာမြမဆူအပိုင်းကျိုးပန်းမှုတွေရဲ့ရလက်ဖြစ်နေတည်ငြိမ်တဲ့ဘက်ကိုရွေရှားနေပါတယ်လို့လဲမစ္စတာဝူကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဌာနနိုင်ငံရေးဆိုင်ရာဒုလက်ထောက်နိုင်ငံသားဝန်ကြီးသောမတ်စ်အေရှန်နာဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တိရီလင်္ကာနိုင်ငံတွေကိုနိုဝင်ဘာလ5ရက်နေ့ကနေ9ရက်နေ့ထိသွားမှာဖြစ်ပြီးဒီဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာအမေရိကန်ဘင်္ဂလားဒေ့ရှ်ပူးပေါင်းဆောင်မှုဆိုင်ရာပူးတွဲကျင်းပမှာဖြစ်တဲ့အပြင်ရိုဟင်ဂျာအချက်အလက်တွေပါဝင်နှစ်နိုင်ငံဆိုင်ရာဒေတာဆိုင်ရာနဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ကနေဒါအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဖြစ်တဲ့မကြာသေးခင်ကမှခန့်တာခံခဲ့ရတဲ့ဘော့ပရီဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်ဆန်းစစ်လေ့လာဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်
။စနေနေ့မနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ကေဗင်ဖောက်လာဖြစ်ပါတယ်ရှင်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.42တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.